နယ်သာလနိုင်ငံ The Hague မြို့ကနိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအပေါ်လူမျိုးတုံးသတ်ဖြတ်မှုဆွဆွဲချက်နဲ့တရားရင်ဆိုင်မှုမနေ့ဒီဇင်ဘာလ10ရက်နေ့ကမြန်မာနိုင်ငံကနေထွက်ခွာသွားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုထောက်ခံတဲ့အခမ်းအနားလူမှုချီတက်ပွဲတွေပြည်ရင်းရောပြည်ပမှာပါပြုလုပ်နေကြပါတယ်။ကနေဒါနိုင်ငံမှာမနေ့တနင်္ဂနွေနေ့ကကျင်းပတဲ့ထောက်ခံပွဲကတော့ဒီကိစ္စမှာဘယ်သူမှန်းနေမှားတယ်ဆိုတာထက်ဒီအမှုကိုဥဆောင်ရင်ဆိုင်မဲ့နိုင်ငံခေါင်းဆောင်ကိုထောက်ခံခြင်းသာဖြစ်ကြောင်းပြောပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ဆက်နွယ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ OIC လို့ခေါ်တဲ့အစ္စလာမ်နိုင်ငံများအဖွဲ့ကိုစားဂမ်ဘီယာနိုင်ငံကဥဆောင်ပြီးနယ်သာလန်နိုင်ငံ The Hague မြို့မှာရှိတဲ့ ICJ နိုင်ငံတကာတရားရုံးမှာအမှုဖွင့်တိုင်ကြားထားတဲ့ကိစ္စကိုမနေ့ဖန်ဒီဇင်ဘာ10ရက်နေ့မှာစတင်ကြားနာတော့မှာပါ။ဒီမှုကိုမြန်မာနိုင်ငံကိုစားနိုင်ငံတော်တပ်မင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဥဆောင်ရင်ဆိုင်မှုအတွက်မနေ့ဒီဇင်ဘာ10ရက်နေ့ကရန်ကုန်မြို့ကနေထွက်ခွာသွားတာမှာအခုဆိုရင်နယ်သာလန်နိုင်ငံကိုရောက်နေပါပြီ။နိုင်ငံကိုစားအမှုကိုဥဆောင်ရင်ဆိုင်မဲ့ဒေါအောင်ဆန်းစုကြည်ကိုထောက်ခံကြောင်းလူထုချစ်တဲ့ပွဲတွေအခမ်းအနားတွေကိုဒီဇင်ဘာ9ရက်နေ့ကတည်းကပြုလုပ်နေခဲ့ကြတာပါ။မနေ့ဒီဇင်ဘာ10ရက်နေ့ကတော့ကနေဒါနိုင်ငံတိုရွန်တိုမြို့မှာ88မျိုးဆက်ចောင်းသားတွေကဥဆောင်ပြီးထောက်ခံပွဲတစ်ခုကျင်းပခဲ့ကြပါတယ်။သူတို့အနေနဲ့ဒေါအောင်ဆန်းစုကြည်ကိုထောက်ခံပွဲကျင်းပတယ်ဆိုပေမဲ့အခုအချိန်မှာဘသူမှန်းနဲ့ဘသူမှားတယ်ဆိုတဲ့တစ်ဖက်ဖက်ကိုလိုက်ပြီးယက်တီတာမျိုးမဟုတ်ပဲနိုင်ငံအတွက်ကိုစားပြုဆောင်ရွက်နေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ယက်တီလှုပ်ဆောင်မှုကိုထောက်ခံခြင်းဖြစ်ကြောင်းဒီကနေ့အခမ်းအနားကိုဥဆောင်ကျင်းပသူတွေကတဦးဖြစ်တဲ့ကိုတင်မွသီစောစောကပြောပါတယ
်ကျွန်တော်တို့ကတော့ဒီပရောက်မြန်မာကွန်မြူနတီပေါ့နော်ဆိုတဲ့အခါမှာကျွန်တော်တို့ဒီပရောက်တဲ့ theme မှာဟိုနှစ်ပေါင်း50ကျော်တဲ့လူတွေနှစ်ပေါင်း90ကျော်တဲ့လူတွေနှစ်ပေါင်း70ကျော်တဲ့လူတွေအများကြီးလက်ရှိတဲ့အခါမှာကျွန်တော်တို့လောလောဆယ်ညီသားရကတော့ကျွန်တော်တို့ကမိမိနိုင်ငံအပေါ်မှာဆန်းနိုင်ငံတခုကတရားဆွဲတဲ့အပေါ်မှာကျွန်တော်တို့ကမိမိရဲ့ခေါင်းဆောင်ကိုထောက်ခံတဲ့အဆင့်မှာပဲကျွန်တော်တို့လောလောဆယ်ပေါင်းနေပါသေးတယ်။ဒါမဲ့ဒီတရားရေးရဲ့သွန်သက်ချက်အခြေအနေနေထားအမှုသွားအမှုလာပေါ်မူတည်ပြီးတော့မှကျွန်တော်တို့ကရှေ့ဆက်ပြီးတော့တစ်ဖက်ကြားနာမှုပေါ်မှာနောက်နောက်ပြီးတော့မှရှေ့ဆက်ပြီးတော့ဘယ်လိုချင်းလို့လဲဆိုတော့ကျွန်တော်တို့ရှေ့ဆက်စောင့်ကြည့်ပြီးတော့ကျွန်တော်တို့ကိုယ်တိုင်မြင်ရင်တရားမျက်တာတော့သွန်သက်ချက်နဲ့ဒီကြက်တီနေမှာဖြစ်ပါတယ်။ဟုတ်ကဲ့။ဒီကောင်မှာလောလောဆယ်ကျွန်တော်တို့ကိုယ်တိုင်ကတော့ဘောင်းဆန်းစုကြည်ရဲ့သွားတဲ့ခရီးစဉ်အပေါ်မှာကျွန်တော်တို့ထောက်ခံခြင်းပေါ့နော်ကြိုးတူခြင်းဂုဏ်ပြုခြင်းဒီအရာကိုပဲကျွန်တော်တို့လိုလိုပဲကျွန်တော်တို့လေးပေလို့ဆောင်နေအပြင်ဒုတိယချက်ကတော့ကျွန်တော်တို့ဒီပြပရောက်မြန်မာ community ပေါ့နော်အခုခေတ်ကျွန်တော်တို့ဒီကနေဒါနိုင်ငံမှာရှိတဲ့အကြီးဆုံးမြို့ဖြစ်တဲ့ကျွန်တော်တို့ Vancouver Toronto ကျွန်တော်တို့ဒီ Saskatchewan ဆက်တဲ့မြို့တို့မြို့မှာကျွန်တော်တို့အဲတပြိုင်တည်းမဟုတ်ဘူးပေါ့နော်သူကလည်းမနေ့က Vancouver ကကျင်းပပါတယ်ဒီနေ့ကျွန်တော်တို့ Toronto Saskatchewan ကကျင်းပတယ်ကျွန်တော်တို့အဲ့လိုကျင်းပပြီးတော့မှဒီပုံမှာကျွန်တော်တို့လူလူ CEO ပဲကျွန်တော်တို့ပုံစံမျိုးကျွန်တော်တို့ဒီပွဲပြီးတဲ့အခါမှာ Snowball လုပ်ပြီးတော့မှဘာဆက်လုပ်တဲ့နဲ့ဘယ်လိုထောက်ခံတဲ့နဲ့ဘယ်လိုသွားတဲ့နဲ့ဆိုဆက်လက်ပြီးတော့ကျွန်တော်တို့
ဒေါအောင်ဆန်းစုကြည်ကိုထောက်ခံတယ်ဆိုတာကတစ်ဖက်ကပြောနေတဲ့ဒီလူခွင့်ရေးချိုးဖောက်တယ်လူမျိုးတွေတတ်ဖက်တယ်ဆိုတာတွေကိုမထောက်ခံဘူးဆိုသလိုများတက်ရောက်သွားမလားလို့
ကျွန်တော်တို့အနေနဲ့ကခုနပြောဆိုပေါ့နော်စပြီးတော့ကျွန်တော်တို့ဒီမိုကရေစီရေးခင်ဖြစ်မှာဖြစ်ကလေးကကျွန်တော်တို့ကတော်စုကိုထောက်ခံရတာဖြစ်ပါတယ်ဆိုတော့လက်ရှိအချိန်မှာလည်းကျွန်တော်တို့နိုင်ငံရဲ့ခေါင်းဆောင်ဖြစ်တယ်ပြည်သူ့ရဲ့ခေါင်းဆောင်ဖြစ်တယ်ဒီမိုကရေစီရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့လက်ရပေါ်မှာကျွန်တော်တို့ကသူ့ကိုဝန်းရံအားပေးတဲ့သဘောမျိုးနဲ့ဒါကျွန်တော်တို့ကထောက်ခံမှုရှိပြီးကျွန်တဲ့အရာတွေကိုကျွန်တော်တို့လိုအပ်တယ်မှာဘာမှကျွန်တော်တို့ကကန့်ကွက်ခြင်းဆိုတာကိုကျွန်တော်တို့ကိုယ်တိုင်ပြောခွင့်ပြောနိုင်ခွင့်မရှိသေးပါဘူးခင်ဗျာကျွန်တော်တို့လည်းပဲဖောက်ကြည့်ရတဲ့ဖြစ်ပါတယ
်တကယ်လို့များတရားရုံးကဆုံးဖြတ်ချက်ဟာဂမ်ဘီယာဘက်ကိုအနိုင်ရအသာစီးရသွားစေတဲ့ဆုံးဖြတ်ချက်မျိုးဖြစ်မယ်မြန်မာနိုင်ငံရဲ့ယက်တီချက်ဟာမြန်မာနိုင်ငံခြေပချက်တွေကိုလက်မခံတာမျိုးဖြစ်မယ်ဆိုရင်ရောကြိုစဉ်းစားတာထားတာရှိသလားဘာလုပ်မယ်ဆိုတာ
ကျွန်တော်တို့အနေနဲ့ကခုနပြောတဲ့ပုံဆုံးဖြတ်ချက်တစ်ခုတည်းပေါ်မှာကျွန်တော်တို့ကရက်တည်ပြီးတော့မှ yes လို့ပြောခြင်းနဲ့ဆက်လို့ရှိရင်ဆုံးဖြတ်ချက်မတိုင်ခင်မှာနှစ်ဖက်လျှောက်ထွေးချက်ကိုအတော့ပြီးတော့မှဒီဆုံးဖြတ်ချက်ပေါ်မှာကန့်ကွက်ခြင်းဆန့်ကျင်ခြင်းထောက်ခံခြင်းဆိုတာကိုသွားမယ်လို့ကျွန်တော်ပြောထားပါတယ်ခင်ဗျာဒါကြောင့်မို့လို့ကျွန်တော်တို့လက်ရှိကြီးနားမှာတော့ကျွန်တော်တို့ကဒေါ်စုရဲ့ခီးစဉ်ပေါ်ကိုကျွန်တော်တို့ကထောက်ခံတယ်ကြိုးဆိုတဲ့ဂုဏ်ယူတယ်ဆိုတဲ့အခမ်းအနားတစ်ခုကိုလုံချင်းဖြစ်ပြီးတော့ဒီခမ်းနားပြီးတဲ့ခါမှာလည်းကျွန်တော်တို့ဘာဆက်လုပ်တင်လဲဆိုတော့ကျွန်တော်တို့ဂုဏ်ယူရင်းနဲ့ဆက်လုပ်ဖို့ရှိပါတယ
်ဒီကနေ့တိုရွန်တိုမြို့မှာကျင်းပတဲ့ပွဲကိုလူပေါင်း100ဝန်းကျင်လောက်တက်ရောက်တယ်လို့ဆိုပါတယ်မနေ့ကလည်းကနေဒါနိုင်ငံဗန်ကူးဗားမြို့မှာအလားတူထောက်ခံပွဲကျင်းပခဲ့သလိုမနေ့ဖြန်မှာလည်းဆက်စကာချွဝမ်မြို့မှာကျင်းပဖို့စီစဉ်ထားတယ်လို့ဆိုပါတယ်အလားတူပဲနယ်သာလန်နိုင်ငံတဟိတ်မြို့မှာအမှုရင်ဆိုင်မှုဒေါအောင်ဆန်းစုကြည်စတင်ထွက်ခွာသွားတဲ့ဒီဇင်ဘာ10ရက်နေ့မှာပဲရန်ကုန်မန္တလေးစကိုင်းပဲခူးအေရဝတီစတဲ့တိုင်းဒေသကြီးတွေနဲ့မွန်ပြည်နယ်တို့ကမြို့တွေမှာလူထုထောက်ခံချီတက်ပွဲတွေကျင်းပခဲ့ကြသလိုဒီဇင်ဘာ9ရက်နေ့ကလည်းနေပြည်တော်နဲ့စကိုင်းမြို့အပါအဝင်မြို့အတော်များများမှာချီတက်ထောက်ခံပွဲတွေကျင်းပခဲ့ကြပါတယ်အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတွားရောက်ရင်ဆိုင်မဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့အတူတမ်မတော်ဘက်ကလည်းကိုယ်စားလှယ်တဦးလိုက်ပါသွားဖို့မူလကဆွေးနွေးစီစဉ်ထားခဲ့ပေမဲ့လည်းမလိုက်ပါဖြစ်တော့ကြောင်းတမ်မတော်သတင်းမှပြန်ကြားရေးအဖွဲ့အတွင်းရမှုဘုံမှုချုပ်ဇော်မင်းထွန်းကပြည်တွင်းမီဒီယာတချို့ကိုပြောကြားခဲ့ပါတယ်ခင်ဗျာ